Welcome to the Voice of America in Burmese.
မင်္ဂလာနေ့ပြန်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းနမီတာ1925 32နဲ့လိုင်းလ190ရိုးကနေဓာတ်ရိုက်ကင်းဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
တော်ရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံကထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးတို့ကလုပ်ဖော်ခံဖက်16ဦးကိုဖျက်သတ်ပြီးတာလီဘန်နဲ့ပူးပေါင်းသွားပါတယ်ရိုဟင်ဂျာတွေထဏီပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံသားဝင်ကြီးနဲ့ဒေါက်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာအစိုးရကဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူဒီမြမရွှေတူးပေါ်ရေးလုပ်ငန်းနဲ့ပတ်သက်တဲ့အထူးအစီအစဉ်မှာတော့
ကျွန်တော်တို့ရွှေတူးတာကတော့ဒါနေအောင်တူးဖို့ရင်းနဲ့ပေါ့။ပတ်ဝန်းကျင်ပစ္စည်းမျိုးအနည်းဆုံးအချိန်ကြိုက်မှုအနည်းဆုံးဖြစ်တဲ့မျိုးပေါ့။ရွှေကြောတွေတည်ရောက်တဲ့ဒီဆင်းနဲ့ပေါ့။ရွှေကြောတွေရောက်တဲ့အချိန်ကြမှာလားအဲ့ဒီအကြောတွေ
သတင်းတွေအပြီးမှာစက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြမပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်မြို့သားထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးကလုပ်ဖို့ခိုင်ပဲ16ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်တောင်ပိုင်းဟယ်မန်းပြည်နယ်တွင်းကတာလီဘန်သဘုံတွေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လှမ်းရေးဌာန NDS နဲ့တွဲရဲအစအုံမှညအချိန်မတော်အတွင်းလူရဲတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်မြစ်က VOA ကိုဒီကနေ့တနင်္ဂနွေနေ့မှာပြောပါရတယ်။အတွင်းလူတွေတိုက်ခိုက်နေကြချိန်မှာပဲတာလီဘန်တွေကလည်း NDS ဌာနကိုတိုက်ခိုက်ခဲ့ပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအပြင်းအထန်ဖြစ်ခဲ့တာလို့ပြည်내အစိုးရပြောခွင့်ရအိုမာဇဝက်ကပြောပါရတယ်။နှစ်ဖက်စလုံးမှာအကြဆုံးများတယ်လို့သူကပြောပေမဲ့လို့တည်ဆုံးသူအရေးအတွက်ကိုတော့မပြောပါဘူး။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ကြာဆုံးခဲ့တဲ့အာဖဂန်ဝန်ထမ်းတွေကတော့ဟယ်မန်းပြည်နယ်တွင်က NDS အတွက်လှုပ်လှုပ်နေတဲ့ Sogaran အဖွဲ့ခွဲကဖြစ်ပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့တွေမှာတာလီဘန်ကိုထောက်ခံသူတွေတာလီဘန်ဗက်တော်သားတွေကအချင်းချင်းတိုက်ခိုက်မှုတွေရှိနေတာပါ။ဒါပေမဲ့လို့လည်းဗဟိုထောက်လှမ်းရေးအေဂျင်စီ NDS နဲ့ဆက်ဆက်အဖွဲ့အစည်းတွေမှာတော့ဒါမျိုးတိုက်ခိုက်မှုကရှားတော့ရှားပါဖြစ်ပါလေရှင်
။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါစီးနင်းလာတဲ့ခီးတွေတင်လင်းပြတ်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်းမီဒီယာကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိတော့ဘူးလို့အရေးပေါ်ဌာနကိုကိုးကားပြီးတော့ Interfax သတင်းအေဂျင်စီကဖော်ပြပါတယ်။တက်တန်း9နှစ်ရှိဖြစ်တဲ့လင်းကဒူမိုဒီဒူဘူကနေပြန်တမ်းပြီးမိနစ်ပိုင်းအကြာမှာရေဒါကနေပျောက်သွားကြောင်းလင်းပြန်တမ်းမှုတွေကိုခြေရာခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။ Saratov လေကြောင်းလိုင်းကစီမံခန့်ခွဲတဲ့ AN-148 ဂျက်လေယာဉ်ကမြို့တော်မော်စကိုရဲ့ဒုတိယအကြီးဆုံးလေစိတ်ဒူမိုဒီဒူဘူကနေအော့စ်မြို့ကိုအသွာမော်စကိုမြို့ရဲ့အရှေ့တောင်ဘက် 80 ကီလိုမီတာကအဂူနိုဗိုအနီးမှာပြတ်ကျခဲ့တာပါ။ခီးတဲ့65ရောက်တဲ့လင်းအမှုတန်း6ဦးလည်းအဲ့လေမှာလိုက်ပါတော့ကြတာဖြစ်ပါတယ်ခင်ဗျာ
။ Israel နိုင်ငံဟာ American ပြည်အောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အကြောင်းနောက် Iran ထောက်ပံ့ထားတဲ့ Syria အစိုးရတပ်တွေ Syria တောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကို Israel အနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်း American ကထောက်ခံတယ်လို့သမ္မတအင်ဂျီရောပြန်ကြားရေးရာရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်အစ္စရေးကဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်နဲ့ဆီးရီးယားပြစ်မှတ်ဒါဇင်ပေါင်းများစွာကိုမနေ့စနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုကြေညာတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်ကထောက်ခံပေးထားတဲ့စခန်းတွေကိုစီးနင်းဝင်ရောက်ပြီးပြန်လာတဲ့အစ္စရေးစစ်လေယာဉ်ကိုလေကြောင်းရန်ကာကွယ်ရေးလက်နက်နဲ့ပစ်ချခဲ့ပြီးတဲ့နောက်အစ္စရေးကလေကြောင်းကနေတိုက်ခိုက်တာဖြစ်ပါတယ်။တောက်ချန်နေနှောင်းပိုင်းတုံးကတော့ဆီးရီးယားနိုင်ငံထဲကနေပြစ်လွတ်လိုက်တဲ့ဝေဒင်ထုံတစင်အစ္စရေးနယ်နိမိတ်ထဲကိုဝင်ရောက်လာပြီးတဲ့နောက်ပြစ်ချလိုက်ရတယ်လို့အစ္စရေးကအစိုးရဘက်မှပြောကြားခဲ့ပါတယ်။အီရန်နဲ့သူ့ရဲ့မဟာမိတ်တွေအနေနဲ့ရန်လိုတဲ့လုပ်ရက်တွေကိုရပ်တန့်ပြီးဒေသရင်းငြိမ်းချမ်းရေးကိုဥတီဖို့သမ္မတအင်ဂျီရောရဲ့ကြီးညာချက်ထဲမှာပြောဆိုထားပါတယ်ရှင်
။ အီဂျစ်နိုင်ငံတဝမ်းပြီးခဲ့တဲ့ဘက်ကစတင်လိုက်တဲ့တံပြန်အကြမ်းဖက်မှုစစ်စင်ရေးကြီးအတွက်မှာစစ်သွေးကြော16ရောက်သေဆုံးပြီးတော့30ကျော်ဖမ်းဆီးလိုက်တယ်လို့အီဂျစ်စစ်တပ်ကဒီနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံတဝမ်းမှာရှိတဲ့အကြမ်းဖက်သမားတွေနဲ့ရာဇဝတ်ဂိုင်းတွေကိုပြစ်မှတ်ထားပြီးတော့ဒီစစ်စင်ရေးကိုလှုပ်ဆောင်ခဲ့ရလဲဖြစ်ပါတယ်။ဒါပြင်မော်တော်ယာဉ်တွေလက်နက်တိုက်တွေစစ်တော်ရေးစခန်းတွေနဲ့တရားမဝင်ဘိန်းဆိုင်ခင်းတွေကိုပြင်ပထားတိုက်ခိုက်ခဲ့တယ်လို့လည်းအီဂျစ်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးတမရီဖာကပြောကြားကြောင်းရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစစ်စင်ရေးဟာကျေပြတ်ပြီးတော့စစ်တပ်ရောရဲတပ်ဖွဲ့တွေပါပါဝင်တယ်လို့အီဂျစ်စစ်တပ်ကတောက်ကြနေကနိုင်ငံပိုင်ရုပ်သံကနေကြေညာခဲ့ပါတယ်။ဒီစစ်စင်ရေးကိုတော့မနစ်ကစူဖီဘလီမာဝတ်ပြုစုတောင်းသူ311ယောက်တေဆုံးခဲ့တဲ့စစ်သည်ရရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့ Sinai ဒေသကိုအဓိကပြစ်မှတ်ထားပြီးတော့လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးဗီတင်နိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာဆွေးနွေးကြပါတယ်။မြန်မာနိုင်ငံကနေနေရွှန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေ၊နောက်ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိနဲ့မြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဗီတင်နိုင်ငံကဆောင်ရွက်နေတယ်လို့မနေ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတဲ့နောက်မှာဗီတင်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆင်ကပြောဆိုထားတယ်လို့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲ Writers သတင်းထောက်နှစ်ဦးဖမ်းခံထားတဲ့ကိစ္စပြောမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်မှာတော့ဗီတင်နိုင်ငံခြားရေးဝန်ကြီးကရခိုင်ပြည်နယ်ကိုခီးဆက်ပါတယ်ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်နေချီထွက်ပြေးခဲ့ကြတာဖြစ်ပြီးဒီလူတွေကိုပြန်လည်စီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပါတယ်ဒါပေမဲ့ပြန်လည်စတင်လက်ခံမဲ့ဇန်နဝါရီလနောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းနဲ့မဖြစ်သေးတဲ့အတွက်ဆိုပြီးရိုဟင်ဂျာတွေဌာနပြန်ရေးကိုဆိုင်းငံ့ထားတာဖြစ်ပါတယ်ရှင်
။ငင်းပေါ်ပြရွှေပြောင်းချေချနေထိုင်မှုအစီအစဉ်ရအမေရိကန်ပြည်ထောင်စုကဒုက္ခသည်ဖြစ်ရောက်ရှိလာခဲ့တဲ့ကမ္ဘောဒီးယားနိုင်ငံသားအထွေများကိုပြန်ပို့ဖို့သဘောတူညီချက်ကိုပြန်စတင်နိုင်ဖို့အတွက်အမေရိကန်နဲ့ကမ္ဘောဒီးယားနိုင်ငံတို့သဘောတူညီမှုရခဲ့ကြပါတယ်။ဆိုရနှစ်ခုကြာသဘောတူညီမှုအရအမေရိကန်ကနေကမ္ဘောဒီးယားနိုင်ငံကို2002ခုနှစ်ကစတင်ပြီးတော့ကမ္ဘောဒီးယားနိုင်ငံသားရာပေါင်းများစွာပြန်ပို့နေတာကိုကမ္ဘောဒီးယားအစိုးရကမနစ်ကလက်မခံပဲရပ်ဆိုင်းခဲ့တဲ့အတွက်ဒီအစီအစဉ်ဟာရပ်ဆိုင်းသွားခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့တောက်ကြနေကတော့ဒီလိုတားမြစ်ထားတာကိုပြန်ရုပ်သိမ်းဖို့ကမ်းလှမ်းချက်ကိုကမ္ဘောဒီးယားအာဏာပိုင်တွေမလွန်ဆန်နိုင်ဘဲနဲ့အလျှော့ပေးခဲ့ရပါတယ်။ကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဆော့ခန်းနဲ့အမေရိကန်ကောင်စုလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးကောစီရစ်တို့တွေ့ဆုံပြီးတဲ့နောက်မှာဒီသဘောတူညီချက်ပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့နိုင်ငံတော်ဆက်ဆံရေးဌာနညင်ကြားမှု Fat Panic ကပြောပါတယ်ကမ္ဘောဒီးယားနိုင်ငံအနေနဲ့ရေဘူးရအဖင်တို့နိုင်ငံသားတွေကိုပြန်လည်လက်ခံဖို့တာဝန်တွေကိုပြည့်မီခဲ့တယ်လို့လည်းပြည်ထောင်ဝန်ကြီးဆော့ခန်းကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်ဒါပေမဲ့ကိစ္စရဲ့အားလုံးကိုအသေးစားဆွေးနွေးဖို့လိုတယ်လို့လည်းသူ့ဘက်ကပြောပါတယ်ကမ္ဘောဒီးယားနိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့ဘဝအတွက်မှာကောင်းကောင်းမွန်မွန်စတင်ပြီးတော့ကမ္ဘောဒီးယားလူမှုအတိုင်းအဝိုင်းမှာလည်းအောင်မြင်မြင်ပေါင်းစပ်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့ဗန္ဒာရေးရပုံမထောက်ပံ့ပေးဖို့ကိုလည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကတောင်းဆိုခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်တာဟာဆိုရင်မြောက်ကိုရီးယားအစိုးရဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေဆွတ်လွှတ်ရေးအစွမ်းကုန်ဖိအားပေးဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့တန်တမာရေးကြိုးပမ်းမှုတွေကိုခက်ခဲရှုပ်ထွေးသွားစေနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကညီမဖြစ်သူကင်ယိုဂျန်ကတဆင့်တောင်ကိုရီးယားသမ္မတကိုဖိတ်ကြားလိုက်တာဖြစ်တယ်လို့မနစ်စနေနေ့ကတောင်ကိုရီးယားသမ္မတယုံကပြောဆိုထားပါတယ်။ဆောင်းရသည့်အိုလံပစ်ပွဲတော်ကိုလာရောက်တဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်အဖြစ်နဲ့ကင်ယိုဂျွန်လိုက်ပါလာတာဖြစ်ပါတယ်။ဒ Jilo Pilame, Chini Mugu, Pandi, Sangue Lubade, Lu, Tangoria Tamra, Munje Inga, Tongjan Kebade, American Pirasuka, Usampi, Nangandaka Nine, Nyakuria, Suya, Po, Sipua Yinet, Tantamaye, Swanko, Pia Pibu, Sangue Mudi, Dula Jema, Nyakuria Pekka, Tantamaye, Jubamu, Topola Lale, Pipade, Nyakuriane, Sisa, Sunebu, Atomid, Chene Mabe, American Suya, Pia Pi, Sangue Mudi Gule, Taukan Tare,
တောင်ကိုရီးယားသမ္မတအနေနဲ့တော့မြောက်ကိုရီးယားဘက်ကအခုလိုကန့်လိုက်တာကြောင့်အမေရိကန်အစိုးရနဲ့စန့်ကျင်ကွဲလွဲမှုဖြစ်သွားစေနိုင်တယ်လို့အမေရိကန်အစိုးရမှတာဝန်ထမ်းဆောင်ခဲ့ကြသူတွေတုံ့တက်သူတွေကပြောဆိုကြပါတယ်ရှင်။တောင်ကိုရီးယားနိုင်ငံပျောင်ချမ်းမြို့မှာကျင်းပနေတဲ့2014ဆောင်းသီအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်နိုင်ငံကဆယ်ကျော်သက်အရွယ်အကစားသမား Red ကော်ရာဒိုပြည်နယ်ကအသက်16နှစ်အရွယ်ရက်ဂျရက်ကအနိုင်ရပြီးတော့အမေရိကန်နိုင်ငံအတွက်ပထမဆုံးရွှေစိတ်ကိုယူပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့တနင်္ဂနွေနေ့မှာလေတိုက်နှုံးတွေပြင်းလာကြောင်းဒီကနေ့မှာကျင်းပဖို့စီစဉ်ထားတဲ့အမျိုးသားနယ်လျှော်စီးပြိုင်ပွဲတစ်ချို့ကိုဖျက်ပစ်ခဲ့ရတာရှိတယ်လို့ပျောင်ချန်းဆောင်းသီအိုလံပစ်ပြိုင်ပွဲတော်ဝင်ရှိသူတွေကပြောပါတယ်။ပျောင်
direct from Washington, the voice of America, VOA.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA နဲ့ကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောတရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတရိုက်ကျွန်တော်တို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကိုအစိုးရကမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီးဒီအဖွဲ့တွေဟာအကျန်းဖက်အဖွဲ့အစည်းစင်းမှလည်းမပါတော့ဘူးလို့မြန်မာအစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်ဒီနှစ်ဖွဲ့စလုံးဟာ NCA အပြတ်စာချုပ်မှာဖေဖော်ဝါရီ13ရက်ကျရင်လက်မှတ်ရေးထိုးကြမှာပါလက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပို့ပြီးအစဉ်ပြေဖို့ဆိုရင်မတရားအသိမ်းကြေညာတဲ့ပုံမှန်တွေကိုပယ်ဖျက်တင်တယ်လို့မွန်နိုင်ငံရေးလှစ်လာသူတွေကပြောနေပါတယ် VOA သတင်းတော့နိုင်ကွင်းကတင်ပြမှာပ
ါဟုတ်ကဲ့ပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုအစိုးရကလည်းမတရားသိမ်းကလည်းဗဲဖြတ်ကြောင်းထုတ်ပြန်ချက်ပေါ်မှာကြိုးဆိုကြောင်းမွန်နိုင်ငံရေးအနိကစောက်ကြည့်လေ့လာသူနိုင်မင်းမင်းနွယ်ကပြောပါတယ
်။ဒါအကောင့်နဲ့အစီအစဉ်တစ်ခုပဲလုပ်ပြီးနေမှာပဲ။18တစ်ဆိုတဲ့ဥပဒေကထိမဲ့တဲ့အစိုးရကဒေါ်လာနဲ့ပြည်သူတွေကိုပြတ်ထားနေတဲ့ဥပဒေလေ။ဒီလိုဒီအစိုးရဖြစ်လာတဲ့ကြတာဒီကိစ္စတွေကမလိုအပ်တော့ဘူး။လက်မမထိုးရင်မဖယ်ဖျက်သေးဘူးတရားမဝင်ဘူးဆိုတဲ့ဒီကအဲ့လိုခတ်ထားတဲ့ခါကျတော့နိုင်ငံရေးလုပ်တဲ့ခါမှာအဲ့ဒါအဲ့ဒါနဲ့အသာစီးဖြစ်နေတာကကျွန်တော်တို့ကကြာလာပြီးမကြိုက်နေတာအခုဒီလိုမျိုးလက်မှတ်ထိုးပွဲဆက်ကိုတရားပြင်းနဲ့ပယ်ဖျက်ပေးလိုက်ဆိုတာကကျူဆူရမယ့်နေသားပါတော့ဗျာ
ပုံမှန်18တစ်လို့ခေါ်တဲ့မတရားတင်ဆက်သွယ်မှုဥပဒေဟာငြိမ်းချမ်းရေးခရီးသွဲအဟန့်သားဖြစ်စေတယ်လို့နိုင်မင်းမင်းနွယ်ကဆက်ပြောပါတယ်
တရားဥပဒေကတော်တော်ကြီးမားပါတယ်အမှန်မှဆိုရင်ဒီ18တစ်ကတပေါ်ရှိဆက်ရှိနေမဲ့တပေါ်ပြိုးတို့ကဆက်ယူဆထားတာကိုအမှန်မှဆိုတာတွေကကျက်ပေးလိုက်ပြီးတော့ရင်ကျွန်တော်တို့ကတွေ့ကြဆောင်ကြတဲ့ခါကျတော့ရင်းရင်းနှီးနှီးဥပဒေနဲ့ပြောတဲ့ဆိုတဲ့ခါကျတော့ပို့ပြီးတော့အစ်စ်တားရကောင်းနဲ့ဆက်လာမှာပေါ့မဟုတ်ရင်တော့ဟိုကပြောလိုက်ဒီဟာလောက်လိုက်ဟိုကဆက်တွဲလိုက်တာဘက်ကပြည့်ယူနေမယ်တတ်တတ်နေမယ်ဆိုရင်တော့ဒီငင်းချင်းကြီးခီလာမ်းကြောင်းကဆက်ဆက်ပြူပြူနေနေကြတာတော့တော့မလွယ်ဘူးပေါ့ဒီစကနေတဲ့ကြောင်
းဒီထက်ရင်ဝန်ကြီးဌာနအနေနဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကိုအကြံဖက်သူများမဟုတ်ကြောင်းလည်းဖော်ပြထားပါတယ်မွန်ပြည်သက်ပါတီကိုအကြံဖက်ဖွဲ့စည်းဖြင့်မွန်ပြည်နယ်လှုပ်တော်ကနေမတ်မတ်ထားဘူးလို့ဒီနယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်
ကျွန်တော်မမြင်ပါဘူးသူကအကျန်းဖက်ပေးခြင်းဆိုတာစူလူလို့မရဘူးအကျန်းဖက်ဆိုတာကဒီတရားဥပဒေနဲ့ညီဆွန်တဲ့လောက်ရက်ဒီနိုင်ငံရေးဟိုကာကွယ်ရေးဥပဒေပုံမှန်တွေကညာအဲ့လိုညီဆွန်လက်မှတ်တာလည်းအကျန်းဖက်ပေးခြင်းလို့ကျွန်တော်သတ်မှတ်လို့ရမယ်ဒီမှုပြစ်ဆိုတာကဒီ NCA လက်မှတ်ထိုးထုတ်မှဖြစ်တဲ့တော်တော်ကျွန်တော်တရားမဝင်ပေးခြင်းတော့မဟုတ်ပါဘူးလက်ရှိမှာသူတို့ရဲ့ဟိုပြောရင် NCA လက်မှတ်မထိုးရသေးဘူးဖြစ်တဲ့နေရာသူတို့ကသတ်မှတ်ရင်သတ်မှတ်မှာပေါ့ကျွန်တော်တို့တို့ကလည်းမသတ်မှတ်ပါဘူးလို့ဟုတ်
နိုင်ငံတော်သမ္မတရဲ့အကြံဖက်တပ်ဖြည့်ဥပဒေအရအကြံဖက်ဖွဲ့စည်းများမဟုတ်ကြောင်းပြည်ထရေးဝန်ကြီးဌာနကလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါဖေဖော်ဝါရီလ17ရက်နေ့မှာ NCA လက်မှတ်ရေးသွင်းသောမဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်ကြပါတယ် UNSC အနေနဲ့ NCA လက်မှတ်ရေးသွင်းနိုင်ရေးအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တွင်နဲ့တွေ့ဆုံညှိနှိုင်းရမှာအဆိုပြုချက်အချက်ရှိချက်နဲ့ဆက်လင်းပြီးသဘောထားကွဲလွဲမှုတွေရှိနေလို့လက်မှတ်မရေးသွင်းနိုင်တဲ့အခြေအနေမှာရှိနေပါတယ် Tabame Momita party net, Langu Puan of Padu Nene, Yamasuya, she gets in the face of movie, Jang Lemu Nenga, she lad at the ball to New Chessy Chuck with Lekambi, and Zilema Yitu Rapidello, Momita party, Pirun Yia Tawankan, Nawin Laga, Pio Ware.
ကျွန်တော်တို့ဒီလက်ခံလိုက်တဲ့ဆိုတာကဒီအင်ဂျီဟိုလာစာကျုပ်စမပါတဲ့အထဲမှာလည်းပါတယ်ဟာလို့ကြတော့ဒီအချုပ်တော့သဘောတရားကတော့ဒီနိုင်ငံရေးစဉ်းစားသွေးရလာတဲ့အနေနဲ့အနာဂတ်ပြောင်းသူကိုကောင်းတဲ့ format
ဆိုတဲ့ဟာကြတော့ဒီသူတို့ကလည်းအောက်မှာပဲပြောလို့မယ်ဆိုပြီးတော့ကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်။အန်စီလက်မှာရည်သူဘွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပူချုံမှုကြီးမင်းအောင်လှိုင်တို့တက်ရောက်မှာဖြစ်ပါတယ်။ကမ္ဘာ့ဦးသိန်းစိန်လက်ထက်2005ခုနှစ်မှာ KNU ကရမြူရာစီယုံအစီအက်ဆက်အက်ဆက်စီတောင်ပိုင်းရှမ်းမြီတမတော်စရှိတဲ့ဖွဲ့ရှိဖွဲ့ဟာအန်စီပြည်ရက်လက်မှတ်ရေးထိုးခဲ့ပါတယ်။
ဗီဒီယိုသတင်းနောက်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်မှာအထူးအစီအစဉ်တစ်ရပ်ကိုတင်ဆက်ချင်ပါတယ်။ရှေးမြန်မာမင်းလီလက်ထက်ကလေးကရွှေတူးလာတဲ့ဝန်းသူပင်လယ်ဘူးဒေသမှာလက်ရှိရွှေတူးဖော်နေတဲ့အနေအထားကိုသိရအောင်။အဲ့ဒီမှာရွှေတူးဖော်နေတဲ့တခုတည်းသောကုမ္ပဏီရဲ့မိုင်းတာဝန်ခံအင်ဂျင်နီယာဦးတင်းနိုင်ဦးကိုဒေါက်ကင်မျ
မင်းလက်ထက်ကလေးကရွှေစည်ရည်ခန့်ထားပြီးမင်းနေပြီးကိုရွှေဆက်ရတဲ့ကောလင်းဝန်းတို့ဒေတာမှာရွှေကိုမူလတိုက်ကနေတရိပ်တူးကြတယ်လို့မြေချောင်းတွေထဲကအနေကျရွှေကိုတော့ကျင်းယူကြတာပါဝန်းတို့ပင်လယ်ဘူးမှာမူလရွှေတက်တူတိုက်ကနေဘလို့တူးဖော်နေလဲဆိုတာကိုပထမပြောပြပါရစေအဲ့ဒီဒေတာမှာလက်ရှိရွှေတူးဖော်နေတဲ့ကုမ္ပဏီကတခုပဲရှိပါတယ်ထာဝရကုမ္ပဏီပါကောလင်းကနေ
အနောက်ဖက်ရှစ်မိုင်အကွာပင်လယ်ဘူးအတွားကားလမ်းပေါ်မှာရှိပါတယ်ရွှေတူးပေါ်မှာကုမ္ပဏီတစ်ခုအနေနဲ့တဘာဝဝန်းကျင်ထိန်းသိမ်းဖို့ပါတာဝန်ယူရတယ်လို့မိုင်းတာဝန်ခံအင်ဂျင်နီယာဦးသိန်းနိုင်ဦးကပြောပါတယ်ကျွန်တော်တို့ရွှေတူးလာတော့ဒါမြေအောက်တူးဖို့ရေးစနစ်ပေါ့မြေအောက်တူးဖို့ရေးစနစ်ဆိုတာတော့ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးထိခိုက်မှုအနည်းဆုံးဖြစ်တဲ့နည်းပေါ အချိန်ကြမှာလားအဲ့အကြောတွေကိုကျွန်တော်တို့အကြောအများဆုံးပါအောင
်ဆရာတူတာတွင်းဘယ်နှတွင်းလောက်ရှိပါလဲ
ကျွန်တော်အခုဆိုရင်၈တွင်း၈
တွင်းဟုတ်ကဲ့ရှင်းတွင်းနေမှာမှာပေါ့နော်ဒီကအခုတူတာဘယ်နှစ်နှစ်လောက်ရှိပါလဲ
အတူတာကျွန်တော်တို့စတူတာကတော့2015လောက်မှာပြန်ဝင်ဖြစ်တာပေါ့လေအဲ့တော့မှစတူကျွန်တော်တို့ကတော့တောက်လျှောက်တော့2009လောက်ကနေပြီးတော့တောက်လျှောက်တူလာတာပေါ့လေအဲ့ဒါတော့2009ကနေဟို2012ဒီက3နှစ်ကတော့ isolation ဆိုတာစမ်းသပ်ရှာဖွေတာပေါ့လေဟု
တ်ကဲ့
စမ်းသပ်ရှာဖွေတာတစ်ကြိမ်နောက်ပြီးတော့တစ်နှစ်တစ်တန်းနောက်ထပ်3ကြိမ်
ဟုတ်ကဲ
့၃ကြိမ်ဆိုတော့6နှစ်ပေါ့လေ
။
အဲ6နှစ်ကျွန်တော်တို့တူးပြီးတဲ့အချိန်မှာလုပ်ငန်းတက်တန်းကစာချုပ်တက်တန်းပြည့်တယ
်။စ
ာချုပ်တက်တန်းပြည့်ရဆိုရင်စာချုပ်အစ်စ်ဆက်ချုပ်ရတယ်။ဟုတ်ကဲ
့။
ဟောအဲ့တော့စာချုပ်က၄ကြိမ်တက်တန်းတူးပြီးစာချုပ်လုံးဝပြည့်ပြည့်ပြီးတော့နောက်ထပ်အစ်စ်ချုပ်ပြီးတော့တူးရတယ်။အခုကကျွန်တော်တို့က၄ကြိမ်ပြည့်သွားပြီးတော့နောက်ထပ်စာချုပ်ချုပ်ဖို့အတွက်နားနေရတယ်။ဆို
တော့စာချုပ်တွေဒီလိုဇက်တိုက်ချုပ်ခွင့်ရအောင်လို့အတွက်ဒီအစိုးရသတ်မှတ်ထားတဲ့ဥပဒေတွေနီးဥပဒေတွေလိုက်နာရတယ်လို့သိပါတယ်ဒီလိုလိုက်နာတဲ့ကုမ္ပဏီတွေကမှပြန်ပြီးတော့တွူးပွင့်ပြုတယ်လို့သိပါတယ်ဆိုတော့အစိုးရကချက်ထားတဲ့ပေါ့နော်ဒီပတ်ဝန်းကျင်မဖြစ်ရှိအောင်လို့အတွက်ဒီသာဝရကုမ္ပဏီကဘာတွေလုပ်ပေးနေလဲဒီမှာသိရပါပြီ
ကျွန်တော်တို့စတူတဲ့ဟာပတ်ဝန်းကျင်ပြည့်စုံမှုအနည်းဆုံးကြီးစနစ်နဲ့တူတဲ့အတွက်ပတ်ဝန်းကျင်ပြည့်စုံမှုကတော့သိမရှိပါဘူးမရှိပေနဲ့ကျွန်တော်တို့တူးပေါ်နေတဲ့ကြံရည်နဲ့ပဲကျွန်တော်တို့ပဝင်းကျင်ကိုတစ်ပင်တွေစိုက်ပြိုးတယ်ရှိပြီးသားတစ်ပင်တွေကိုဆက်လက်ပြိုးထောင်တယ်ပြိုးထောင်ပြီးတော့ကျွန်တော်နှစ်အလိုက်ကျွန်တော်တို့ကကျွန်းပင်တွေကိုစိုက်ပြိုးပေးပါတယ်အခုစိုက်ပြိုးပြီးတဲ့ကျွန်းပင်ဆိုရင်ကျွန်းပင်ဟိုဧကကျွန်တော်တို့ဒီထဲမှာဆိုရင်10ဧကကျော်လောက်ရှိပါပြီ12ဧကလောက်ရှိပါပြီကျွန်းပင်တွေရာလည်းအပင်1000ကျော်လောက်ရှိပါပြီ
ရွှေတက်တူတူပေါ်ရင်အဓိကဘယ်လိုပုံစံနေနဲ့ပြူရပါလဲဘယ်နှမျိုးရှိပါလဲအရင်စပြောပေးပါ
ဒီတပ်မှုဒူးပေါ်ရေးအနေနဲ့တော့ကျွန်တော်တို့က underground ဆိုတော့ underground မှာနှမျိုးရှိပါတယ်ကျွန်တော်တို့က shop ခေါ်တဲ့ site တွင်းနေတူပြီးတော့အောက်မှာအကျောပါတဲ့အခြေအနေရောက်တဲ့အချိန်မှာက level တွေခွဲပြီးတော့ဟို phase work တွေပေါ့လေအဲအဲ့ဒါတွေခွဲပြီးတော့ကျွန်တော်တို့ရွှေထုတ်ယူပါတယ်အဲကျွန်တော်တို့ရှိမှာတော့အဲ့လို shop ဆင်းပြီးတော့ထုတ်ယူတာပဲရှိပါတယ်အဲတချို့နေရာတွေကတော့တောင်ခပန်းနေပြီးတော့ edit ပေါ့တာနယ်တစ်ခုထိုးပြီးတော့အဲ့ဒီအနေမှာအကျောကိုထုတ်ယူတာလည်းရှိပါတယ်ကျွန်တော်တို့ရှိမှာတော့ဒီ shop ဆင်းပြီးတော့ထုတ်တာရှိပါတယ်ကျွန်တော်တို့ကအဓိကတော့ကြောက်ရွှေလို့ဟိုအပြင်အရောက်ပေါ်နေပြောရင်တော့ကြောက်ရွှေတူးတာပေါ့လေကြောက်ရွှေတူးတော့မြေပြင်ကနေပြီးတော့ PTA 50လောက်ကြာတော့ oxidize zone ဆိုတဲ့ရွှေထုတ်လို့ဝယ်တဲ့ zone ပေါ့လေအဲအဲ့ဒီအောက်ရောက်သွားလို့ပြည်နယ်ပတ်ဝန်းကျင်လောက်ကနေအောက်ရောက်သွားရင်တော့ကျွန်တော်တို့စာတိုက်ဆုံရောက်သွားပါတယ်စာတိုက်ဆုံရောက်သွားတဲ့အတွက်ထိုးရတာလဲဘယ်လိုလဲကုန်ကြစိတ်များလာတယ်နောက်ပြီးတော့ရွှေတန့်စင်ဖို့လဲကုန်ကြစိတ်များလာတယ
်ဆိုတော့တူးပေါ်တဲ့နေရာမှာသဘာဝပတ်ဝန်းကျင်မပြတ်အောင်ဘာတွေလုပ်ထားပါလဲ
ဒီကျွန်တော်တို့ကအန်ဒါဂရောင်းမှာ၄ပေပတ်လေကျင်းမယ်အောက်ပဲဆင်းသွားတဲ့အတွက်ဒီဒီပတ်ဝန်းကျင်ရမြေတွေကပျက်စီးမှုမရှိဘူးအပေါ်ရမြေစီလာပျက်စီးမှုမရှိဘူးအောက်ကိုပဲကျွန်တော်တို့ကဆင်းသွားတဲ့အတွက်ထွက်လာတဲ့မြေစာလည်းလဲပါတယ်နောက်ပြီးတော့ထွက်လာတဲ့ကြောက်တွေဆိုတာလည်းကျွန်တော်တို့ဒီအရက်ဘက်တွေတွေလိုတယ်ဆိုရင်ကျွန်တော်တို့ဒီသူတို့အကူအညီတောင်းခံတယ်ဆိုရင်ကြေးရလမ်းတွေအဲကျွန်တော်တို့ကြေးရဟိုခရိုင်ကျက်လမ်းတွေဒါမျိုးတွေမှာလည်းအကူအညီတောင်းခံတယ်ဆိုရင်တော့ကျွန်တော်တို့ပို့ပေးပါတယ်နောက်ပြီးတော့မိုင်းတွင်းမှာကျွန်တော်တို့အတွက်စက်တွေလမ်းကြောင်းလေးတွေမှာလည်းကျွန်တော်တို့ခင်းပါတယ်အဲ့ဒီလောက်ပဲထွက်ပါတယ်အများပြားတော့မထွက်ပါဘူ
းဒီကြောက်တွေတန့်ဆင်တဲ့အခါမှာဘာနီးတွေသုံးပါလဲဒီရက်မှာ
ဟာဒါကြောက်တွေကိုဒီ crushing ပေါ့ဂျောခရက်ချာနဲ့ခွဲတယ်အကုန်းခရက်ချာနဲ့ခွဲတယ
်အဲ
ခြေခွဲပါတယ်ခြေခွဲပြီးတော့သူ့ရဲ့ဟို size limit လျှော့သွားတာပေါ့လေလျှော့သွားပြီးတော့မှနောက်မှကျွန်တော်တို့ဟိုအစင်းစင်းနောက်ဆုံးတော့ဘောမေးကိုရောက်သွားတာပေါ့လေဘောရီမှာရောက်သွားဘောမေးမှာရောက်သွားပြီးတော့အရင်တော့ဟိုကျွန်တော်တိမိကလာဆိုရင်တော့ gravity method ခေါ်တဲ့ jig တို့ table တို့ cyclone တို့ပေါ့လေအဲအဲ့ဒါတွေဖြစ်အဲ့ဒါတွေဖြစ်ပြီးရင်တော့နောက်မှကြံတဲ့ဟာကိုကျွန်တော်တို့က flotation cell တွေပေါ်ပါတယ
်ရေပေါ်ပေါ်ပြီးတော
့အမြုပ်ပေါ်တန့်စင်ပေါ့လေအဲ့ဒါအဲ့လိုတန့်စင်ကြတာများပါတယ်အ
ဲ့ဒါစိတ်ခွဲပြီးတော့မှအမြုပ်ပေါ်တန့်စင်နေနေလောက်တယ်ဟုတ်တယ
်ဟုတ်
တဲ့ကံမှာဘယ်နေရာတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနိုင်လဲ
ပင်ရီမှာတော့ပတ်ဝန်းကျင်ထိခိုက်မှုရှိတယ်လေဆိုရင်တော့ဒီစွန့်ပြရေပေါ့လေစွန့်ပြရေကတေချာကျွန်တော်တို့ဒီလင်းပုံးလောင်ကန်နေနဲ့လောင်ထားနိုင်တော့ဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုဟာမရှိပါဘူးအများပြားမရှိပါဘူးအဲဒါပေမဲ့အဲ့ဒီလောင်ကန်နေရာတေချာမရှိဘူးဆိုရင်ဒါမှမဟုတ်ရှန်ကြခဲ့မယ်ဆိုရင်တော့ဘေးပတ်ဝန်းကျင်ချောင်းနေမြောင်းနေရောက်သွားရင်တော့ဒီထိုက်တင်းတော့တော့အင်ဗေးမန့်အဲ့ဒီမှာတော့ကျွန်တော်တို့ကသုံးရတဲ့ဟို chemical reagent တွေက656မျိုးလောက်ရှိပါတယ်ကျွန်တော်သိနေတော့လောက်ပေါ့လေအဲ656မျိုးလောက်ရှိတဲ့အတွက်ဒီလိုဟာတွေကလည်းဘယ်လိုလဲဟိုကြည်ပြည့်လွယ်တဲ့ပျက်စီးလွယ်တဲ့အနေအထားမျိုးမှာမရှိတဲ့အတွက်အဲ့ဒီတိုင်းပဲရှိရတဲ့အတွက်ဒီလေးတွေမျောသွားရင်ပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဟာမျိုးတွေတော့ဖြစ်တာပေါ့လေဒီလေးအယောင်ပြောင်းသွားတာလို့အပင်လေးနွမ်းသွားတာလောက်တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့တက်တန်းတယောက်မှာတော့သိမတွေ့ဘူးပေါ့။ဟ
ိုကဦးနိုင်ကိုရင်ကတော့အင်ဂျင်နီယာလို့သိရပါတယ်။စက်တူတွင်အင်ဂျင်နီယာပေါ့နော်။ဆိုတော့ဒီစက်တူတွင်လောကမှာပေါ့နော်။အခုမြန်မာနိုင်ငံကဒီစက်တူတွင်နဲ့တူးဖော်နေတဲ့နေရာမှာဒီပညာရှင်တွေကိုအသုံးပြုတဲ့အနေအထားကိုဘယ်လိုမြင်ပါလဲ
။ပညာရှင်တွေအသုံးပြုဆိုတာကျွန်တော်တို့အခုတူးတဲ့နေရာဟိုအရသာခေါ်ဖို့ဆိုရင်တော့ကြောက်ရွှေလို့ခေါ်တာပေါ့လေ။အဲတော့ကျွန်တော်တို့ဟိုပါဆိုရင် primary source ကိုတူးတယ်လို့လည်းပြောလို့ရပါတယ်။အဲ့လိုတူးတဲ့နေရာမှာဆိုရင်တော့တက်တန်းကြာကြာတူးမယ်ဆိုရင်တော့တက်ထူတွင်းနဲ့ပတ်သက်တဲ့ engineer ပါတာအကောင်းဆုံးပါပဲ။အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ alluvial လို့ခေါ်တဲ့ဒုံးရွှေပေါ့လေ။ဒီရေစုပ်စက်နဲ့ဒုံးစုပ်စက်နဲ့စုပ်တင်မယ်။ကျွန်တော်တို့မျောလောင်းမယ်ဆိုရင်တော့ဟို engineer မလိုဘဲနဲ့လုလို့တော့ရပါတယ်။ဒါပေမဲ့ engineer အသုံးမပြုတယ်ဆိုရင်တော့အဲ့ဒီကောင်ကပတ်ဝန်းကျင်ပျက်စီးမှုများပြားမဲ့အနေသာရှိပါတယ်။ပတ်ဝန်းကျင်ပျက်စီးမှုလည်းများပါတယ်။နောက်ပြီးတော့ကျွန်တော်တို့ကံနေချောင်းနေမြောင်းနေမြစ်တွေထဲမှာနှုံးအနယ်ပို့ချမှုလည်းများပြားလာနိုင်ပါတယ်။အဲ့ဒီအတွက် engineer ပါရင်တော့ပိုကောင်းတာပေါ့။ engineer ပါပြီးတော့အဲ့ဒီအတွက် plan ပေါ့လေ design ပေါ့လားပေါ့။ mind design ပေါ့။အဲဒီကျွန်တော်တို့ဒီ Uber Labs design လေးပေါ်ပါတယ် ကျွန်တော်တို့ဒီသားအလူရည်ဒီမှာလုပ်တဲ့ဒီဇိုင်းလေးရှိပါတယ်အဲ့ဒါတွေတိုင်းသွားနိုင်ရင်တော့ကောင်းပါလေ
ဟုတ်တယ်ပေါ့နော်တတုရင်းလုပ်ငန်းမှာလိုအပ်နေတဲ့အဥ္စာလေးတွေဘယ်လိုဟောပေါ့နော်အင်ဂျင်နီယာတောက်တယောက်နေလဲဘယ်လိုမြင်ပါလဲဒီတတုရင်းလုပ်ငန်းအတွက်လိုအပ်နေတဲ့အဥ္စာပေါ့နော
်တတုရင်းတွေလိုအပ်နေတဲ့လုပ်ငန်းတွေကတော့ဒီကျွန်တော်တို့မြဝါရေးရာပိုင်းဟောတတုရင်းလုံဆောင်တဲ့ရေးရာပိုင်းဟောကြီးကြပ်တဲ့အပိုင်းတွေမှာဟောအင်ဂျင်နီယာအများအပြားနဲ့တက်ကျန်းနဲ့နားလေတဲ့ပုံစံတွေပါရင်တော့အကောင်းဆုံးပါပဲအဲအဲ့ဒါမှတိုင်းပြည်အတွက်အကျိုးရှိဆုံးအဖြစ်ကြီးထွက်လာတယ
်ဟုတ်ကဲ့ပါအာဥပမာလေးနည်းနည်းထားပြီးပြောပြပေးလို့ရ
ဥပမာဆိုရင်တော့ကျွန်တော်တို့ဒီတတုရင်းတစ်ခုသူ့ပေါ်ခွင့်ပြုရဲဆိုရင်အရင်ကတော့ဟိုပါပေါ့ကျွန်တော်တို့ဘယ်လိုလဲဆိုတော့အကြံပြင်းအားဖြင့်ပေါ့မြေပေါ်မြေအောက်တူးနိုင်သည်ဆိုပြီးတော့ပဲသူတို့ကခွင့်ပြုပေးလိုက်တယ်အဲ့တော့နောက်ခွင့်ပြုမဲ့ဟာတွေဆိုရင်မြေအောက်တူးမလားမြေပေါ်တူးမလားမြေအောက်တူးရဲဆိုရင်လည်းမြေအောက်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေမြေပေါ်တူးမဲ့ဆိုရင်လည်းမျိုးနဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေနောက်တော့ပတ်ဝန်းကျင်အတွက်ချီရောက်မဲ့ပေါင်းကျိုးချိုးချိုးတွေနောက်တော့ပတ်ဝန်းကျင်လူနေမှုဘဝတွေကိုမြင့်တင်ပေးနိုင်မဲ့နည်းလမ်းတွေအဲအဲ့ဒါတွေကိုထည့်သွင်းစဉ်းစားပြီးလုပ်ဆောင်ရင်တော့ပိုကောင်းပါတယ်အဲ
့
တော့အင်ဂျင်နီယာတွေသုံးရင်ပိုကောင်းပါတယ
်ဟုတ်ကဲ့ပါကျွန်မသိတာတော့ဒီဖားကန်မှာဒီ mind design လို့ခေါ်တဲ့ဒီဟိုပလန်ပေါ့နော်ဒီစီမံကိန်းချပြီးတူတာမျိုးမရှိတဲ့အတွက်ဒီ parking area ကြီးကတော်တော်ပျက်စီးသွားတယ်လို့ကျွန်မအဲ့ဒါမျိုးသိထားပါတယ်ဆိုတော့ဒီအခုကောလင်းဝင်းသူဘက်ကရွှေထွက်တဲ့နေရာပါတကယ်ရွှေတက်တူတိုက်တယ်လည်းအများကြီးရှိနေတယ်ဟိုတကယ်ကြီးကြီးမားမားရှိနေတယ်ဆိုတာလည်းအကုန်သိထားပါတယ်ဆိုတော့ဒီနေရာမျိုးမှာပေါ့နော်မပျက်စီးအောင်ပတ်ဝန်းကျင်မပျက်စီးအောင်နဲ့နော်ဒီနိုင်ငံအတွက်ပါအကျိုးရှိအောင်နော်ဘာတွေလုပ်နိုင်လဲလည်းပြောပြပေးပါခုပတ
်ဝန်းကျင်မပျက်စီးအောင်သူတို့ဘက်ကတော့တော်တော်လေး EMB တို့ EIA တို့ SIA တို့HIA တို့ဒါတွေကတော့သူတို့ကစီမံချက်ချပြီးတော့ကုမ္ပဏီကိုလုံဆိုင်ပြီးတော့မှလုံဆောင်နေပါတယ်။နောက်ပြီးတော့တစ်ပင်တွေစိုက်ပျဖို့စိုက်ပျပြီးတစ်ပင်တွေဘလောက်အောင်မြင်ဖို့တစ်ပင်တွေကိုဂရုတစိုက်ရှိဖို့နဲ့ပြိုးကြံတွေတည်ထောင်ပြီးတော့ပတ်ဝန်းကျင်ကိုစိမ့်လန်းဆိုပြီးအောင်လုပ်ဖို့တော့လမ်းညွှန်ချက်တွေရောအခုတော့ပို့နေပါပြီ။ကုမ္ပဏီတော်တော်များလည်းလိုက်နာလုံဆောင်နေတယ်လို့သိရပါတယ်။အဲဘာကန်လုံဟာမျိုးကတော့မိုင်းဒဇိုင်ရှိသလားမရှိသလားတရားမသိဝင်နဲ့ကြည့်ရတဲ့ပုံကတော့မိုင်းနဆိုင်မရှိလို့ဖြစ်တဲ့အာမျိုးလိုပဲကျွန်တော်ယူဆမိပါတယ
်အခု data မှာပေါ့နော်ဒီ tower company ရဲ့ကျွန်းနေအများကြီးစိုက်ထားတယ်ပြောတယ်ဆိုတော့ဒီကျွန်းစိုက်ခင်းနေရောအခုလက်ရှိအနေထားမှာဘယ်လိုရှိပါလဲ
ကျွန်းစိုက်ခင်းနေရတော့ကျွန်တော်တို့ကကျွန်းမင်းရဲ့ပြိုးပင်ကပြိုးပင်ပေါက်က9လောက်တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့စနစ်တကျဝေကြီးဆုံးယူမရှိအောင်အပင်စိုက်ပျိုးအောင်မြင်အောင်အတွက်ကျွန်တော်တို့ကไซกเรียตีชาดูดไซดีนี้สนิทมันๆเนี่ยดีเราติดดอฐานะก็ตออุตอคองเนี่ยอกุนีอยู่พี่แล้วโตชิอ่ะนี้สนิทอยู่พี่แล้วเราสนิทจะตู้ๆปูท่องท่าล่ะဖြစ်တယ်ด้วยไซปี้ซะเนี่ยอารมณ์อ่ะก้าวมา
ชวยตู้พอยามาอะคือโลมูลาไตกะจောက်ชวยကိုဝင်းကျင်ပြည့်စုံမှုနည်းအောင်조사ပြီးထုတ်လုပ်နေတယ်ဆိုပေမဲ့ဒေတာရင်းမြေချောင်းတွေတဲကရွှေကိုထုတ်ယူရမှာဝင်းကျင်ထိခိုက်မှုတွေရှိနေတယ်လို့ကြောက်ပထိုးရွှေတန့်စင်ဆက်အောင်ရှိရမြောက်ပိုင်းဒေတာမှာလည်းထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေတာကန်တွေကပြောပါတယ
်လိုဂင်မျိုးသက်တင်ဆက်တဲ့မြမရွှေ 2-4 ရဲ့အထူးအစီအစဉ်အပိုင်း1ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအပိုင်း1ကိုရှေ့တစ်ပတ်တနင်္ဂနွေမှာနားဆင်ရဖို့ရှိပါတယ်မကြာခင်ည9နာရီခွဲကနေ10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့ Valentine Day အထူးအစီအစဉ်နဲ့ပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရမှာပါခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနမီတာ19 kHz 15653ညလိုင်းနမီတာ25 kHz 11883ညနဲ့လိုင်းနမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ခြင်းနဲ့အတူမြန်မာပြည်မှပေးစာကဏ္ဍအစားဗလင်တိုင်းနေ့အထူးစီစဉ်ကိုတင်ဆက်မှာဖြစ်သလိုကဘာတလွားထူကြားဆန်းပြအစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာရခိုင်ပြည်နယ်ပြည်ထောင်နဲ့မြမစီဝါရေးဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားတာပါ။ VOA မှအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီ10ရက်နေ့ကနယူးယောက်ခြေဆိုင်ဥပဒေလုံခြုံအဖွဲ့ Hesfer, Ruben Meyer and Rose ဟာမြန်မာနိုင်ငံရန်ကုန်ကသူတို့ရုံးခန်းကိုပိတ်ပြီးထွက်ခွာသွားပါပြီ။လွန်ခဲ့တဲ့9နှစ်2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာလာအခြေဆိုင်တဲ့အဲ့ဒီဥပဒေအကြံပေးအဖွဲ့ဟာမြန်မာနိုင်ငံနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မြန်ဆန်ဆန်နဲ့များများဆဆဝင်ရောက်လာအောင်လုပ်မယ်ဆိုတဲ့ညီမှန်းချက်နဲ့အလုပ်လုပ်ခဲ့တာဖြစ်ပါတယ်။ကုလကံမကောင်းအကြောင်းမလှစွာနဲ့ရုံးခန်းပိတ်ထွက်ခွာသွားပြီဖြစ်လို့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ပူပန်စရာတခုတိုးလာစေခဲ့ပါတယ်။သူတို့ဖွဲ့ကူလို့ရုံးခန်းပိတ်သွားခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ရှေ့နေ Eric Rose ကပြဿနာ၃ရောက်ကိုထောက်ပြခဲ့ပါတယ်။ပထမတစ်ချက်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကြံနေသေးတာ။ဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာ။တတိယတစ်ချက်ကမြန်မာအစိုးရရဲ့စီးပွားရေးနဲ့ပတ်သက်ပြီးလုပ်ပုံကိုင်ပုံပါ။အဲ့ဒီ၃ချက်ထဲမှာမှစီးပွားရေးနဲ့မပတ်သက်ပါပဲစီးပွားရေးကိုလာထိခိုက်စေတဲ့အချက်အဖြစ်ရခိုင်ပြည်နယ်ပြဿနာကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကပြဿနာကြောင့်မြမစီဝါဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဆိုတော့ထင်ရှားတဲ့သက်သေသာရကတစ်ခုလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခါပြဿနာဖြေရှင်းရေးဘလောက်အရေးကြီးနေပြီလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
Eric Rose ကရခိုင်ပြည်နယ်မှာရိုက်ခတ်မှုဖြစ်စဉ်ကြီးနှစ်ကြိမ်ထိခဲ့တယ်2016အောက်တိုဘာလနဲ့2019အောက်တိုဘာအဲ့ဒီဖြစ်စဉ်တွေအတွင်းအာဆာအကြမ်းဖက်သမားတွေကိုနှိမ်နင်းနေဆိုတော့မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းမှုကြောင့်တတန်းရဲ့သုံးပုံနှစ်ပုံလောက်ရှိမဲ့လူတွေဒုက္ခတွေဖြစ်သွားရတယ်ဒီပြဿနာတွေနဲ့ပတ်သက်ပြီးအစိုးရဟာနိုင်ငံတကာကိုအကျိုးသင့်အကြောင်းသင့်ဖြေရှင်းတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ပြည်ထောင်ဟာအခြေခံလူဒန်းစားတွေကိုဘဝရပ်တည်လို့ရအောင်အလောက်ကအခွင့်အလမ်းတွေဖန်တီးပေးမယ်အသေးစားဆက်မှုလုပ်ငန်းတွေနဲ့လူသိထင်ရှားကုန်သွယ်ရေးလုပ်နေကြတဲ့ကုမ္ပဏီတွေအတွက်ရပ်တည်လို့မရတော့အောင်ကိုနာမည်ဆိုးဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ဒီထောက်ပြချက်ကိုကြည့်ရင်ရခိုင်ပြည်နယ်ကပြည်ထောင်ဆိုတာဟာမြန်မာနိုင်ငံအတွက်နေဆက်ကပြည်ထောင်ဘာသာရေးလူမျိုးရေးပြဿနာလူခွင့်ရေးဆိုင်ရာပြဿနာအချုပ်ချာအာဏာဆိုင်ရာပြဿနာတွေမကမြမစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ပြဿနာတစ်ခုဖြစ်နားလည်ယူလို့ရနေပါပြီ။ရခိုင်ပြဿနာဖြေရှင်းရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အရေးကြီးလာပြီလဲဆိုတာကိုဒီဥပဒေအကြံပေးကုမ္ပဏီထောက်ပြချက်ကနေသတိပြုမိနိုင်ပါတယ်။ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဆိုတာဘာကိုဆိုလိုတာပါလဲ။ပထမတစ်ချက်ကတော့လက်ရှိနိုင်ငံတကာကဆွဆွဲနေတဲ့အချက်တွေကိုဖြေရှင်းဖို့ပါ။အဲ့ဒါကတော့အာဆာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းနေဆိုပြီးမြန်မာတပ်မတော်ဟာအဲ့ဒီဒေသကမွတ်စလင်တိမ်ပေါင်းများစွာရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးပြီးသူတို့ကိုနေဆက်တစ်ဖက်ထွက်ပြေးသွားအောင်လုပ်ခဲ့တယ်ဆိုတာပါပဲ။နောက်ဆစ်စင်ရေးကာလအတွင်းမွတ်စလင်တွေကိုတပ်ဖြတ်နှိပ်စက်မှုပြုခဲ့တယ်ဆိုတာပါ။
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာကိုယ့်ဘာသာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးခဲ့ပါပြီ။တပ်မတော်အနေနဲ့ဘာအမှားအယွင်းတစုံတရာမှမလုပ်ခဲ့ဘူးဆိုပြီးအဖြေထုတ်ထားပါတယ်။ဒီကြားထဲအင်းအင်းကြီးရွာမှာရွာသား10ယောက်ကိုဖမ်းဆီးတပ်ပြတ်ခဲ့တယ်ဆိုတဲ့ကိစ္စကြီးပေါ်ပေါက်လာပါတယ်။တပ်မတော်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအထက်အဆင့်ဆင့်ပါဝင်ပတ်သက်တာမျိုးမရှိဘဲတပ်ဆိုင်ရာမြေပြင်ကတာဝန်ရှိသူတွေကပဲသူတို့ဘာသာသူတို့ဆုံးဖြတ်လုပ်ကင်တာလို့ဆိုထားပါတယ်။နောက်ပိုင်းထုတ်ပြန်တဲ့ writer ရဲ့သတင်းထဲမှာတော့တပ်မတော်တာဝန်ရှိသူတွေဟာရဲတပ်ဖွဲ့ဝင်တွေတိုင်းသားရွာသားတွေကိုစေခိုင်းပြီးမူစင်နေတွေကိုမိရှုပစ္စည်းတွေကိုယူလူတွေကိုလည်းအဖေချာတပ်ဖြတ်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။နောက်ထပ်ပေါ်ပေါက်လာပြန်တာကဘူးဒီတော်မြို့နယ်ကူတာပြင်ကျေးရွာသတင်းပါ။
အဲ့ဒီရွာပတ်ဝန်းကျင်မှာလူတွေအစုလိုက်ပြုံလိုက်မြုံနံထားတဲ့နေရာ၅နေရာရှိတဲ့အကြောင်းဒီလူတွေဟာလုံညွေးတပ်ဖွဲ့တွေရဲ့စက်ဖြတ်မှုကြောင့်တေဆုံးခဲ့တာဖြစ်ပြီးအလောင်းတွေကိုမမှတ်မိအောင်မျက်နာကိုအက်စစ်လောင်းထားတာတနတ်တွေနဲ့ပြစ်ခတ်ဖျက်ဆီးထားတာမျိုးရှိတယ်လို့မျက်မြင်သက်သေတွေနဲ့ဂျိုလူဓာတ်ပုံတွေကိုကိုးကားပြီးအေဘီကဖော်ပြပြန်ပါတယ်
အေပီကတရင်ကိုဖော်ပြပြီးတာနဲ့ဆိုရဟာအဲ့ဒီနေရာတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလုပ်ပါတယ်အဖြေကတော့2009အောက်တိုဘာ29ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေငယ်မြေရှင်းလင်းချိန်ဂူတာရက်ဆိုတဲ့ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွင်းအကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလော
ဒီလိုဖြစ်စဉ်တွေပေါ်ထွက်လာလေလေမြန်မာတပ်မတော်ရဲ့ပြန်ဖြေရှင်းချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဘာအမှားယွင်းမှမကျူးလွန်ခဲ့ပါဘူးဆိုတဲ့အချက်ကိုနိုင်ငံတကာအသိုင်းအဝိုင်းကတန်လျှဖြစ်လေလေပါပဲဒီအတွက်အစိုးရအနေနဲ့ရခိုင်ပြည်နယ်အခြေအနေဖြစ်မှန်တွေနိုင်ငံတကာကိုသိစေချင်တယ်ဆိုရင်အဲ့ဒီဒေသကိုသတင်းသမားတွေတွားခွင့်ပြုဖို့ပါပဲ ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကတရားတယ်စတိုရီတွေမှန်မှန်သွားပြီးစီစစ်ခွင့်ပြုဖို့ပါပဲအဲ့ဒီလိုသတင်းတောက်တွေတွားခွင့်ပေးဖို့ဆိုတာအရေးကြီးတဲ့အကြောင်းကော်ဖီအာနဲ့ကော်မရှင်အစီရင်ခံစာမှာအကြံပေးထားပြီးဖြစ်တယ်လို့နောက်ထပ်အကြံပေးအဖွဲ့ကောင်းဆောင်ဆူရာကီရဲ့စာတီရာထိုင်းကလည်းပြောဆိုထားပြီးပါပြီနောက်ထပ်လက်တွေ့လဲကျအရေးကြီးတာတစ်ချက်ကထွက်ပြေးသွားတဲ့ဒုက္ တဦးတယောက်မှပြန်ဝင်လာတာမရှိသေးပါဘူးဒီကိစ္စကိုလည်းစလေဆုံးစနစ်တကျအကောင့်ထဲဖော်ရပါလိမ့်မယ်မွတ်စလင်တွေအနေနဲ့သူတို့အရင်နေသွားဖို့တဲ့ကြေးရွာပတ်ဝန်းကျင်မှာပြန်နေခွင့်ရအောင်အကြောက်တရားကင်းကင်းနဲ့လောက်ကိုင်းစားတောက်နိုင်အောင်ဖန်တီးပေးဖို့လိုပါလိမ့်မယ်
တကယ်တော့ရခိုင်ပြည်နယ်ကပြဿနာနိုင်ငံတကာကအမြင်ရှင်းလာအောင်နိုင်ငံတကာကလက်ခံတဲ့ဖြေရှင်နည်းဖြစ်အောင်လုပ်ရမှာအဓိကအရေးပါတာကတော့တပ်မတော်ခေါင်းဆောင်အနေနဲ့ရခိုင်နိုင်ငံရေးသမားတွေပဲဖြစ်ပါတယ်သူတို့ကိုယ်တိုင်ပြဿနာကိုလက်တွေ့ကျကျဖြေရှင်းမယ်ဆိုတဲ့သံတိုက်ထန်ချအစိုးရနဲ့ပူးပေါင်းအကောင်အထည်ဖော်ပါမှရခိုင်ပြည်နယ်ပြဿနာပြေလည်မဲ့လမ်းစတွေ့မှာဖြစ်ပါတယ်ဒါမှသာပြည်သူတရားလုံးလိုလားတောင်းတနေတဲ့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ရေးလမ်းကိုလည်းအနောက်ဆက်ကင်းကင်းရှောင်လန်းနိုင်မှာဖြစ်ကြောင်းပါ
တွင်လာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်တင်ပြပြီးအခုဒီကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ဗာလင်တိုင်းချစ်သူများနေ့အထူးစီစဉ်ကိုနားဆင်နိုင်ပါပြီ
I found a love for me Well darling just dive right in Follow my lead Well I found a girl Beautiful and sweet Well I never knew you were the someone waiting for me Cause we were just kids when we fell in love Not knowing what it was I will not give
အခုလာမဲ့ February 14ရက်နေ့က Saint Valentine's Day ဆိုရယ်ချစ်သူများနေ့ဖြစ်တာမလို့အခုလောက်ဆိုရင်တော့ချစ်ချင်းရဲ့နဲ့လေထဲမှာမှုေ့ပြန့်နေတော့ပြီထင်ပါရဲ့နော်အဲ့ဒီနေ့ကခရီးရန်အယူဆကစဉ်းသက်လာရဆိုပေမဲ့လည်းချစ်ချင်းမြတ်တာကိုအတိမတ်ပြုဆင်နွှဲတာမလို့ကမ္ဘာနေရာဒေသအနှံ့အပြားမှာ Valentine's Day ချစ်သူများနေ့ပါဝင်ဆင်နွှဲလာကြပါပြီဒါကြောင့်မို့ကျမတို့ viewer တော်ရဆင်နေလေလေလိုင်းပေါ်ကနေပြီးတော့ချစ်သူများနေ့ကိုဆင်နွှဲသွားကြမှာပါနော်Valentine's Day အမတ်တရားဒေးတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတခြင်းလေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါတယ်။အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ VOE ကအကိုအမတွေ Valentine's Day မှာပျော်ရွှင်ပါစီနော်တဲ့။ဟုတ်ကဲ့ပါရှင်။စုစုတယောက်လည်းချစ်ရတဲ့သူစီကချစ်ချင်းမေတ္တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါရစေ
။မင်းကငါချစ်တာ Can't touch on she too far. Da go me le yo ji pe sa ma. Nga ye the sa ga. Tu myo twin ma tin ne kwa. Nga chit ta nen de yo ba. Ha song ga le ma pyo ba bu. Me ha nga kwa twa. Tora chit tu. Na ye na.
ဘယ်လန်နိုင်လို့ရောက်မလာတယ်လို့မသိရဘူးတော့မနစ်ကတော့အမေရိကန်ဒုတိယသမားမိုက်ဘက်ကသူ့ရဲ့ဇနီးဖြစ်တဲ့ကျေရန်အတွေ့ဗလန်တိုင်းဒီချစ်သူများနဲ့အမတ်တရားပန်းကြီးဝယ်ပြီးဖို့သူ့ရုံအောက်ကဈေးဆိုင်မှာဆင်ပြော်ဝယ်နေတဲ့ဓာတ်ပုံကိုသတင်းတောက်တရားအမိအရာရိုက်ခုပြီးအင်တာနက်ပေါ်တင်ခဲ့လို့အဲ့ဒီဓာတ်ပုံကြောင့်သတင်းတပုတ်ဖြစ်သွားခဲ့ပါတယ်။သူ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒုသမရာမိုက်ပန်းစ်ကသူ့ရဲ့ဇနီးအတွက်ဒီပန်းကြီးလေးဝယ်တာပါသူတို့ရဲ့34ချိန်မြောက်ဗလန်တိုင်းဒီအမတ်တရားဖြစ်ပါတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသွားပါတယ်။ဗလန်တိုင်းဒီအမတ်တရားတေးတောင်းလာတဲ့သူနောက်တစ်ယောက်ကတော့ရန်ကုန်တိုင်းအလုံမျိုးနယ်ကကိုနိုင်အောင်ကတောင်းဆိုတာပါ။ခရင်ပြည်နယ်ကြုံတိုးမြို့မှာနေတဲ့နှင်းသစင်ဥခော်တန်တန်ဦးအတွက်ချစ်သူတက်တက်၃နှစ်ပြည့်အတွက်ချစ်သူများနေမှာမေတ္တာတည်းလက်ဆောင်တောင်းပါတယ်။ဒီအစီအစဉ်လေးလုပ်ပေးလို့လည်းအရင်ကကျေးဇူးတင်ပါတယ်။ရင်ခုန်စွာနဲ့ပဲမျှော်လင့်နေပါမယ်ဆိုပြီးစာရေးလာပါတယ်ရှင်။ရှမ်းပြည်နယ်အစီပိုင်းတာချီလေးမြို့ကနမ်းမေပိုင်ဖြိုးတော်တော်ချစ်ရတဲ့အောင်ကချစ်သူများနေအမတ်တရမေတ္တာတည်းလက်ဆောင်တောင်းပါတယ်။နမ်းမေပိုင်ဖြိုးနားဆင်ဖို့မျက်နှိုးချင်းမိုးတင်ဆိုတဲ့သတင်းလေးဖွင့်ပေးပါလို့သူကတောင်းလာပါတယ်။တော်ရစင်ပြဖြစ်တဲ့တူတူလူမန်းကတော့ Valentine's Day ချစ်သူများနေ့မှာစိတ်မနဲ့ချစ်ချင်းနေနဲ့ခံစားဖို့ကြိုးနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။လှကျယ်ဆိုတဲ့သူကတော့ချစ်သူများနေ့ကိုဘယ်ကနေဘလို့ဆင်းသက်လာလဲဆိုတာလေ့လာကြည့်ကြပါ။ကိုယ့်ရဲ့ချစ်သူကိုတန်ဖိုးထားတတ်ကြပါစေတဲ့။တော်ရစင် El Concern ကလည်းအားလုံးကိုနှုတ်ဆက်လာပါလိမ့်။ Happy Valentine's Day ပါတဲ့။ Juice of Brand ကတော့ Ed Sheeran ရဲ့ Perfect ဆိုတဲ့အချစ်တစ်ချက်လေးလွှင့်ပေးဖို့ပြောလာပါတယ်ရှင်။တဝဲမျိုးကညီမလေးမျက်နှိုးအတွက်ပါဆိုပြီးတောင်းဆိုလာသူကတော့ကောင်းမြတ်ဖြစ်ပြီးသူကတော့အောက်ထက်ရဲ့ကိုယ့်ရဲ့ချစ်သူဆိုတဲ့တခြင်းလေးထောက်လွှင့်ပေးပါတယ် VOA အကိုမတွေကိုလည်းကျေးဇူးတင်ပါတယ်ထာဝရပျော်ရွှင်ပါစေ VOA လည်းထာဝရတည်တတ်နိုင်ပါစေဆိုပြီးလည်းဆုတောင်းပေးလာပါတယ်ရှင်ညီမလေးမျက်နှိုးအတွက်အောက်ထက်ရဲ့ကိုယ့်ရဲ့ချစ်သူတခြင်းလေးထောက်လွှင့်ပေးလိုက်ပါရနော
်ပျော်စရာကတော့ဝေမြသူပူပင်စရာဆုံးမျိုးသိပ်သူကိုချစ်သူအပြုံးမပြတ်ဘူးပေးစရဲ့သူကိုယုံကြည်ရောသူသူပေးကူညွန်ညံတာရေမရှိဘူးနူးညံ့တဲ့သံစင်းနဲ့နှလုံးသားရှိသူဟန်ဆောင်ချင်သောသူရကြတဲ့မင်းအချစ်ကိုပိုင်ခဲ့သူကိုဝတ်တကယ်ကိုကံကံကိုချေရတဲ့သူကိုမိုက်သမျှဆိုတဲ့ငုခံယူရဲ့သူသမောင်းရှိသူအပြောင်းမပြတ်ဘူးအေးချမ်းချမ်းနဲ့လောက်ပါလေတော့သူကိုရဲ့ချစ်သူကိုချစ်သူ
လာစတယ်ရေ Valentine's Day တော့ဟာတော့ American သမ္မတဟောင်း Barack Obama နဲ့ဇနီး Michelle တို့က Valentine's Day ချစ်သူများနဲ့အမှတ်တရ Twitter လူမှုကွန်ရက်ပေါ်ကနေအမှတ်တရစကားလေးတွေဖလှယ်ခဲ့ကြပါသေး။သူတို့မနစ်ကအိမ်တော်တက်28နှစ်ရှိသွားပြီမလဲ။သူ့ဘဝမှာတူမြတ်တာမဖြစ်တဲ့အကြောင်းအပြန်အလှန်ရေးသားပြောဆိုခဲ့ကြပါသေး။ဒါနဲ့ချစ်သူများနဲ့တချင်းတောင်းလာတဲ့နောက်ထပ်သောရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်မြို့မှာနေတဲ့မတဲဆူအောင်ကိုကျွန်တော်ထပ်ဆိုင်မယ်ကတိပေးပါရဲ့လို့ပြောလာပါတယ်။ဖြိုးကြီးနဲ့ရှင်ဖုံတီဆူထားတဲ့ကပ္ပအပြင်ဘက်ဆိုတဲ့တချင်းလေးထုံလွင့်ပေးပါတဲ့။ဟိုးရင်တွေကနားထောင်ကြရတဲ့အချစ်တချင်းဟောင်းလေးအချစ်တချင်းကောင်းလေးဖြစ်ပါရဲ့နော်။အခုဖြိုးကြီးနဲ့ရှင်ဖုံပြန်တီဆူထားတဲ့ကပ္ပအပြင်ဘက်ဆိုတဲ့တချင်းလေးကိုနားဆင်ကြကြပါစို
့။多久没吃个饱饱来没拉回皮带的捏大包皮带也没插你把的吐杂的滴大包就在那边要为我压回三家的捏大包
သူဆုံးနေကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်းရဲတာမဟုတ်ပါဘူးနော်။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရာအနောက်တိုင်းယဉ်ကျေးမှုခရီးရန်အယူဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်တက်မှုတွေရှိတာပါ။ပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီလ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအကျဉ်းစာရိတ္တကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပြည်ပင်မှုအဆုံးဖြတ်ချက်ချထားပါတယ်။အင်ဒိုနီးရှားနဲ့အစ္စရေးအာရေဗျနိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပြည်ပင်ထားပါတယ်။ချင်းမြင်တဲ့စမီးဒေတာကချေရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်းရိုင်ယယ်ဆိုပြီးတော့တင်းတောင်းလာတဲ့တော်ရဆင်ကတော့ဖေဖော်ဝါရီလ14ရက်နေ့ချစ်သူများနေ့အမှတ်တရဖြစ်နေဇော်ပိုင်နဲ့မေခလာဇုံရဲတည်ဆူထားတဲ့အဲ့လောက်တောင်ချေရသည်ဆိုတဲ့တခြင်းလေးလွှင့်ပေးပါ VOE တဲ့မိခလာရဲ့တခြင်းဟောင်းလေးကိုဇော်ပိုင်နဲ့ပြန်တွဲပြီးတော့တည်ဆူထားတဲ့အဲ့လောက်တောင်ချေရသည်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ရအောင်နော်ဆုကိုဆုံးချိန်မှသကားလေးတွေတီတီတောင်းကြောမောအောင်ချေရသည်မင်းမြေနာချီပြီးချွေနွေတဲ့ဘဝမှာအလုံးကိုမေးလိုက်ပြီးကြည့်နားကပါဆိုပြတောင်းလာတဲ့မာရီယာအလမ်ကတော့ချီးရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနဲ့အမှတ်တရမေတ္တာတည်လက်ဆောင်ပါလာပါတယ်။ကျွန်တော်ချစ်သူကောင်းမလေးအတွက်တချင်တောင်းခြင်းလို့ပါ။ရွှေထူးရဲ့အချစ်စစ်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါ။ကျွန်တော်ချစ်သူမလေးကဘိမ့်မြို့ကပါသူ့ရဲ့နာမည်ကိုခိုင်းလို့ပဲခေါ်ပါတယ်ဗျာတဲ့။သူ့ကိုအယံတရိယာပြီးတော့အယံလွမ်းနေပါတယ်။မပြောင်းလဲတဲ့အချစ်တည်းနဲ့ချစ်နေလျက်ပါဆိုတာသူသိစေချင်ပါတယ်။ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးပါပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ
်ကျွန်တော်တို့မှငါနဲ့မင်းနိုင်တွေရထောင်ချီဝေးလို့နေတော့လေမထူးစံဘူး
အမေရိကန်ပြည်မှာအမှတ်တရ90%ကြာထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော် 1973 ခုနှစ်ကစပြီး Valentine's Day ကတ်ပြားတွေထုတ်ခဲ့တာဖြစ်ပါတယ်။မနေ့က2018ခုနှစ်တုန်းကဆိုရင်တော့ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝဲရန်နာအပါအဝင်ဒီကတ်ပြားတွေပန်းကြီးတွေအတွက်သုံးဆွဲရမျိုးကလက်ဝဲရန်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ14,300ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ12,000နောက်ပြီးတော့ကတ်ပြားတွေဝယ်ယူမှုပတ်စံကဒေါ်လာ10,000ရှိပါတယ်လို့ American လက်လီအယောင်းဝယ်တမက်ခါကစီရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီရင်စရာကိန်းရတဲ့အရာစီးပွားရေးကိုလည်းအထောက်အကူပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ဒလေထုံးစံနဲ့ဖြစ်ပါစေရွာကြီးတရွာလိုမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေတယ်မလို့ Valentine's Day ချစ်သူများနေ့ကိုကြိုဆိုကြရအောင်ပါနော်အားလုံးအတွက်ချစ်ချင်းရဲ့နာမည်သင်ပြန်ကြပါလိမ့်ရှင
်
ဘေးဒနာကျော်ရဲ့ Valentine နေ့အထူးအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်မှာပစိန်နဲ့ပြစ်ပေါက်စေအဖန်းဖြင်းဤနဲ့ထူးဆန်းတဲ့ကျေးလက်အူလံပစ်တွေအကြောင်းကိုကိုငိမ့်ညံ့ကစူးစီးပြီးမတ်ဤတန့်စင်နဲ့အတူတင်ဆက်တာပါလေ
အိန္ဒိယနိုင်ငံမြောက်ပိုင်းကပန်ဂျပ်ပြည်နယ်မှာကျေးလက်အိုလံပစ်ပွဲလို့ခေါ်ဆိုရမယ့်အားကစားမျိုးစုံပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်တုန်းကကျင်းပခဲ့ပါတယ်။1933ခုနှစ်ကလေးကစတင်ကျင်းပခဲ့ပြီးတော့ကီလာရေပွားမှာကျင်းပတဲ့ပွဲမှာအမျိုးအစားပေါင်း50လောက်ပါဝင်ပြီးတော့ထူးထူးဆန်းဆန်းတွေလည်းပါဝင်ပါတယ်။စီအန်တီပြိုင်ပွဲ၊လေဟုန်စီးပြိုင်ပွဲနဲ့စိုက်ကဲကျွန်းပါအလှစီပြိုင်ပွဲတွေပါဝင်တယ်လို့မော်တော်ဆိုင်ကယ်ကိုကျိုးနဲ့ချီသွားနဲ့ကြိုက်ဆွဲပြတာနောက်ပြီးတော့60ကီလိုလောက်လေးတဲ့ထုံနှုံးကိုပါဇက်နဲ့ကြိုက်ချီမပြတာလို့ခွန်အားအစွမ်းပြတဲ့ပွဲတွေလည်းပါဝင်ပါတယ်။နောက်ပြီးတော့ရိုးရာမြင်းစီပြိုင်ပွဲလည်းပါဝင်ပါတယ်။တရားရုံးချုပ်ကနွားလေးပြိုင်ပွဲကန့်သတ်ပြီးတဲ့နောက်မှာတော့နွားလေးအစားမြင်းစီပြိုင်ပွဲကိုကျင်းပတာပါ။ပြိုင်ပွဲကို3ရက်ကြာကျင်းပတာဖြစ်ပြီးတော့ယဉ်ကျေးမှုဒလိထုံးစံကိုထိန်းသိမ်းတဲ့အနေနဲ့ပြုလုပ်ကြတာပါ။အခုလိုစူဝေးကြတဲ့ပွဲမှာရိုးရာအကတချင်းတွေကိုလည်းတည်ဆူဖြော်ပြကြပါတယ်။
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာကနေဒါရိုးရာထုံးစံတစ်ခုဖြစ်တဲ့ပစိန်ပြစ်လေးကျင့်လို့ရတဲ့နေရာတစ်ခုကိုဖွင့်လှစ်လိုက်ပါပြီ။အဲ့ဒီနေရာကို Back X Throwing Club လို့နာမည်ပေးထားပြီးတော့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေမှာစိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဖောက်ခွဲဖို့နေရာတစ်ခုဖြစ်လဲရေပန်းစားလာပါတယ်။2014ခုနှစ်ကနေဒါနိုင်ငံမှာစတင်ခဲ့တဲ့ဒီစီးပွားရေးလုပ်ငန်းဟာမြောက်အမေရိကတိုက်မှာတော့အခုအချိန်မှာ16နေရာအထိဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဝစ်စုံတွေအမျိုးမျိုးဝစ်ဆင်လာနိုင်သလိုပစိန်ပြစ်ပြိုင်ပွဲမျိုးတွေလည်းရှိပါတယ်။လာကစားတဲ့သူတွေအကြားမိန်းမနဲ့ယောက်ျားပြစ်မှတ်ကိုထိမှန်အောင်ပြစ်နိုင်တဲ့စွမ်းရည်ကတော့အလုံးအတူတူနီးပါးပါပဲ။အဲ့ဒီပစိန်ပြစ်တဲ့နေရာမှာဒေသခံတွေကိုယ်တိုင်ချက်လုပ်ထားတဲ့ဘီယာအမျိုးမျိုးကိုလည်းညှိစမ်းကြည့်နိုင်ပါတယ်ခင်ဗျာ
။ဒီနိုင်ငံမှာခီးစဉ်တင်ဆောင်နိုင်တဲ့အီဟန်မိုးပြန် drone ယာဉ်တစ်မျိုးစမ်းသပ်တဲ့ဗီဒီယိုကိုပြသလိုက်ပါတယ်။ E-Hang 184 ခီးစဉ်တင် drone ယာဉ်ဟာလျှက်စစ်ဘက်ထရီနဲ့မောင်းနေရတာဖြစ်ပါတယ်။တယောက်စီးဒီမိုးပြန် drone ယာဉ်ဟာ100 kg အထိတင်ဆောင်နိုင်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်မှာ23မိနစ်ကြာတနအီကို kilometer 100နှုန်းနဲ့မောင်းနေနိုင်ပါတယ်။အခုလိုယာဉ်ကို2016ခုနှစ်ကတည်းကစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်။အခုချိန်မှာတော့ဒီရင်ကိုအချိန်တစ်ထောင်ကျော်ခီးစဲရီနဲ့ကောခီးစဲရီမပါဘဲနဲ့ကောစမ်းသပ်ပြီးပါပြီ။ဒီနှစ်အတွင်းဒီဒရုန်းရင်ကိုဈေးကွက်တဲ့အသုံးပြုနိုင်မယ်လို့လည်းမျှော်လင့်ထားကြပါသေး။ဒီရင်ဟာဒေါ်လာ2,000ကနေ3,000အထိကျသင့်ပါပါ။မိနစ်တုန်းကတော့အီဟန်ကုမ္ပဏီဟာဒူဘိုင်းမြို့အတွက်လူလိုက်ပါစီးနေနိုင်ပြီးတော့အလိုလျောက်ပြန်တန်းနိုင်တဲ့ဒရုန်းတက်ဆီရင်တွေထုတ်လုပ်မယ်လို့ကြေညာထားခဲ့ပါတယ်ရှင်။
ကဘာရလာထူးကြဆမ်းပြတဲ့င်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာလာမယ့်အင်္ဂါညVOA တိုက်ရိုက်လိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ
ခန့်ရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတဲ့အတွက်ကိုမြမနိုင်ငံရေးတဲ့ပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်ချုပ်ချာအာဏာလုံခြုံရေးကိုအလေးထားတဲ့သလားဒါမှမဟုတ်နိုင်ငံတကာကပြောနေတယ်လို့လူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးတဲ့သလားဒီနှစ်ခုစလုံးကိုဟန်ချက တင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြပါအောင်ခင်ဗျာ။မကြာခင်မှာသတင်းအစီအစဉ်တွေကိုပြန်လည်နားဆင်ရမှာပါ။ခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်မြို့သားထောက်လန်းရေးအေဂျင်စီဝန်ထမ်း၄ဦးကလုံခြုံရေးအဖွဲ့16ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်မှာတောင်ပိုင်းဟယ်လ်မန်ပြည်နယ်တွင်းကတာလီဘန်သဘုံနေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လန်းရေးဌာန NDS နဲ့တွဲရအဆောက်အုံမှာညအချိန်မတော်အတွင်းလူရတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်မြစ်က VOA ကိုဒီကနေ့တင်းငွေနေနေမှာပြောပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါလာတဲ့ခီးတယ်တင်လေယာဉ်ပျက်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်းမီဒီယာကဒီကနေ့ထုတ်ပြန်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိဘူးလို့အရေးပေါ်ဌာနကိုကိုးကားပြီး Interfax သတင်းအေဂျင်စီကဖော်ပြတာပါ။တက်တန်း9နှစ်ရှိပြီဖြစ်တဲ့လေယာဉ်ကဒူမိုဒီဒူဘိုကနေပြန်တမ်းပြီးမိနစ်ပိုင်းအကြာရေဒါကနေပျောက်သွားခဲ့တာလို့လေယာဉ်ပြန်တမ်းမှုကိုခြေရခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။ Israel နိုင်ငံဟာ American ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ကြောင်းနောက် Iran ထောက်ပံ့ထားတဲ့ Syria အစိုးရတပ်တွေ Syria တောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကို Israel အနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်း American ကထောက်ခံထားတယ်လို့သမ္မတအင်ဂျီရောပြန်ကြားရေးအရာရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ Israel က Syria နိုင်ငံထဲမှာရှိတဲ့ Iran နဲ့ Syria ပြစ်မှတ်ဒါဇင်ပေါင်းများစွာကိုစနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက် American ဘက်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ White Dot စောင်းရဖြစ်ပါတယ် VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00တိုင်းလွန်မီတာ1925.32တို့ကနေအတန်ထွင်းခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသောရရှင်နဲ့အားလုံး NDA ကင်းဝေးပြီးတော့ပျော်ရွှင်ပွဲအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.